ရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလေးတစ်စီးဟာပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်နီးမှာမှောက်သွားတာမှာရုပ်လောင်း17လောင်းကိုဆယ်ယူရရှိတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကမတ်လ25ရက်နှောင်းပိုင်းကပြောလိုက်ပါတယ်။မနေ့အစောပိုင်းထိကတော့ရုပ်လောင်း9လောင်းကိုဆယ်ယူနိုင်ခဲ့ပြီးတော့နောက်ထပ်ရုပ်လောင်း6လောင်းကိုထပ်ရခဲ့တာပါ။ဒေသရင်းရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းအကြီးအကဲကတော့ရိုဟင်ဂျာဒါဇင်ဝက်ဟာကမ်းစပ်မှာရေမိုင်14မိုင်26ကီလိုမီတာကွာပင်လယ်ပြင်မှာတည်ဆုံနေတွေ့ရတယ်လို့ AFP သတင်းဌာနကပြောပါတယ်။နောက်ထပ်ရတဲ့ရုပ်အလောင်း6လောင်းကလည်းအမျိုးသမီးအလောင်းတွေဖြစ်ကြောင်းနဲ့အလောင်းတွေကိုဆေးရုံကိုပို့ဆောင်ထားတယ်လို့လည်းသူကပြောပါတယ်။နှစ်မြုပ်သွားတဲ့တစ်သားလှေပေါ်ကနေအသက်ရှင်ကျန်ခဲ့သူတချို့ကလှေနှစ်ချိန်မှာဒါဇင်နဲ့ချီတဲ့လူတချို့အကူအညီရဖို့အတွက်တခြားလှေတွေစီကိုကူးခတ်သွားလာနေတယ်လို့သတင်းပို့ပေးခဲ့ပေမဲ့အင်ဒိုနီးရှားကယ်ဆယ်ရေးသမားတွေကဒုက္ခသည်85ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့အပတ်တောက်ကြနေ့ကရှာဖွေမှုတွေကိုရပ်ဆိုင်းလိုက်တာပါ။ရိုဟင်ဂျာစနေအများစုပါတဲ့လေဟာမြန်မာနိုင်ငံကနေထွက်ခွာလာသူတွေလို့ယူဆထားပြီးတော့နှစ်စဉ်ဒီလိုဒုက္ခတွေထောင်နေချီဟာအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုလာဖို့အတွက်ငွေကြေးအမြောက်များပေးရကပင်လယ်ရေကြောင်းခရီးရှည်ကိုအသက်ဆုံးထွက်ခွာလာခဲ့ကြရတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့မငြိမ်သက်မှုတွေကြောင့်လည်းပြီးခဲ့တဲ့နှစ်နိုဝင်ဘာလလေကနေဇန်နဝါရီလနှောင်းပိုင်းထိအမျိုးသမီးတွေနဲ့ကလေးငယ်အများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခတွေ1952ခုဟာအင်ဒိုနီးရှားနိုင်ငံအာချီနဲ့မြောက်ဆူမတ်ထရာပြည်နယ်တွေကိုဝင်ရောက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကပြောပါရရှင်